တိုင်းပြည်ကိုဖျက်ဆီးမဲ့သူတွေရဲ့လက်ထက်ကကာကွယ်ဖို့ကြိုးစားတာကသူ့အတွက်ရာဇဝတ်ပြစ်မှုဖြစ်ခဲ့ရပြီးသူ့ကိုတရားစွဲတာဟာတိုင်းပြည်ကိုစော်ကားတာပဲလို့မနေ့ကရာဇဝတ်ပြစ်မှုစွဲချက်34ခုနဲ့တရားစွဲခံရတဲ့အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။2016ခုနှစ်တုန်းကသူအနိုင်ရရှိခဲ့တဲ့သမ္မတရွေးကောက်ပွဲမတိုင်ခင်မှာအရင်ကသူနဲ့ဖောက်ပြားခဲ့မှုတဲ့လိန်ဖြော်ပြေရေးအပြာဇလန်းမင်းသမီးစတော်မီဒန်နီယယ်ကိုနှုတ်ပိတ်ခါငွေပေးခဲ့တာနဲ့ဆက်ဆက်ပြီးလုပ်ငန်းဆိုင်ရာမှတ်တမ်းလိန်လယ်မှုတွေနဲ့နယူးယောက်မဟန်တန်တရားရုံးမှာမနေ့ကတရားဝင်စွဲချက်34ခုနဲ့ထရန့်ကိုတရားစွဲလိုက်တာဖြစ်ပါတယ်။ထရန့်ကတော့သူ့ဘက်ကပြစ်မှုကျူးလွန်တာဘာမှမရှိတဲ့အကြောင်းထပ်မံပြောဆိုပြီးမနေ့ကဖလော်ရီဒါပြည်နယ်မှာသူ့ကိုထောက်ခံသူယာနေချီမိန်ငွန်းပြောခဲ့ပါတယ်။
And I never thought anything like this could happen in America. Never thought it could happen.
American people also မှာဒီလိုအခြေအနေမျိုးတွေ့ရဖို့တွေးတောင်မတွေးကြည့်မိခဲ့ပါဘူး။ကျွန်တော်အနေနဲ့အပြစ်ကျူးလွန်တာဆိုလို့ဒီနိုင်ငံကိုဖျက်ဆီးဖို့ကြိုးစားသူတွေစီကနေကာကွယ်ဖို့ရဲရဲဝင့်ဝင့်ကြိုးပမ်းခဲ့တာသာဖြစ်ပါတယ်ဆိုပြီးသမ္မတထရန့်ကမနေ့ကဖလော်ရီဒါပြည်နယ်မှာသူ့ကိုထောက်ခံတဲ့သူတွေကိုမိန်ငွန်းပြောတဲ့အချိန်မှာပြောဆိုသွားတာပါ။ခုလိုသူ့ကိုတရားစွဲတာဟာတိုင်းပြည်ကိုစော်ကားတာပဲလို့လဲထရန့်ကပြောလိုက်ပါတယ်။ထရန့်ဟာမနေ့ကနယူးယောက်ပြည်နယ်တရားရုံးမှာလူကိုယ်တိုင်လာရောက်ပြီးတရားရုံးလှုပ်ထုံးလုံသည့်အစီအစဉ်တွေကိုလိုက်နာဆောင်ရွက်ရင်းအပြစ်မရှိကြောင်းခြေပသွားပါတယ်ခင်ဗျာ။